မြန်မာနိုင်ငံမှာမကြခင်မှာကျင်းပရမယ့်ဖွဲ့စည်းပုံဆိုင်ရာလူမှုစန္ဒခန့်ယူပွဲမှာလူမှုအနေနဲ့စန္ဒအစစ်အမှန်ကိုထုတ်ဖော်ဖို့လိုအပ်တယ်လို့မဲယုံတွေကိုသွားပြီးတော့စောင့်ကြည့်လေ့လာတာတွေလုပ်ဖို့ပြည်ရင်းကတိုင်းရင်းသားပါတီအဖွဲ့အစည်း12ဖွဲ့ကမြန်မာပြည်သူတွေကိုတိုက်တွန်းထားပါတယ်စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးစုနိုင်ငံရေးပါတီများဆိုပြီးကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တာနဲ့ပတ်သက်ပြီးကိုသိန်းထိုင်ဦးကအပြည့်အစုံကိုပြောပြပေးမှာဖြစ်ပါရဲ့ရှင်
။ဟုတ်ကဲ့မဆုမြတ်မွန်ကြီးမြန်မာစီအစိုးရတည်ပြုဖို့ပြင်ဆင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကဒီမိုကရေစီအနှစ်သာရပြေးဝတဲ့စစ်မှန်တဲ့ပြည်ထောင်စုကိုဖော်ဆောင်နေမှာမဟုတ်ဘူးဆိုပြီးတိုင်းရင်းသားပါတီဖွဲ့စည်းဆက်နွယ်ဖွဲ့ကကြေညာချက်ထုတ်ပြန်ထားတာပါစစ်တပ်ကအာဏာကိုချုပ်ကင်ထားတဲ့ဗဟိုချုပ်ကင်တဲ့အစိုးရပုံစံမျိုးကိုပဲပုံဖော်မဲ့ဖွဲ့စည်းပုံဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်လဲပြည်သူတွေအနေနဲ့နိုင်ငံရေးအသည့်နိုင်ငံရေးသတိနဲ့စန္ဒအစစ်အမှန်ကိုရဲချင်းချင်းထုတ်ဖော်ဖို့လိုတယ်ဆိုပြီးတိုင်းရင်းသားပါတီတွေကတိုက်တွန်းထားတာပါ။ရန်ကုန်မြို့ကကချင်ပြည်နယ်မြို့သားဒီမိုကရေစီကွန်ဂရက် KNCD ဌာနကိုယ်စားလှယ်ဦးခွန်ထူးကကြေညာချက်ပါအချက်တွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်။ကျွန်
တော်ဖြစ်အကအကြောအချက်လေးရပါတယ်ဗျ။ကျွန်တော်ပြည်သူတို့တိုက်တွန်းခဲ့ပါဗျာ။ဘုမပြေသာပါလေအခုလာမယ်ဒီရက်ဖန်တော်ကဒီမနေနေအခင်းချင်းပါဗျာ။အပြင်ကြောင်းသွားနေတဲ့အခြေအနေဖြစ်တဲ့အတွက်အဲ့ဒီအခုရေးတရားဖြစ်ရှုမြင်ပြီးမှပါဗျာ။ဒီလိုတဲ့ဆန္ဒတွေကိုရေးရဲမထုတ်ပေါ်ပါဗျာ။ဒါနံပါတ်ပြေပါဗျာ။နံပါတ်မျိုးကစောင့်ကြံမလို့ဘူး။ဘာဖြစ်လို့လဲဆိုတော့ဒီကဘာလုံးကအလုပ်နဲ့ဆောင်ရှင်နေတယ်စောင့်ကြံမလို့ဘူး။စောင့်ပြီးမှရောင်းနေမယ်။အဲ့ဒါစောင့်ပြီးမှအမေကလည်းပြောတယ်နေဆိုရင်ကျန်တဲ့ဆိုးရိမ်တွေကိုရင်ဆိုင်လိုက်မယ်။ဒါနံပါတ်မျိုးပေါ့ဗျာ
။နံပါတ်3အချက်အနေနဲ့ပြည်သူတွေဘက်ကတိုင်းပြည်ကိုစန္ဒအစစ်အမှန်နဲ့လမ်းကြောင်းမှန်ပေါ်ပြန်တင်ဖို့နောက်မဲယုံတွေကိုသွားပြီးတော့စောင့်ချက်ကြည့်ကြဖို့လဲကြေညာချက်မှာဆက်လက်ဖော်ပြထားပါတယ်။ဥက္ကဋ္ဌကအခုလိုဆက်ပြောပြပါတယ
်။ဒီလူတွေကညီမထက်ကြောင်နဲ့အစိုးရကညီမရရှိမယ်။အဲ့ဒါကြောင့်ညီမရဲ့စန္ဒမှန်ကိုဖော်ထုတ်ပြီးမှတိုင်းပြည်ကိုလမ်းကြောင်းပေါ်ပြန်ပြန်ပါဘာလို့လဲဆိုတော့တိုင်းပြည်ကအရင်ဆိုးရွားနေပြီပေါ့ဆိုတော့နံပါတ်၄ချက်ကကျွန်တော်ပြောထားတယ်ဆိုတော့ဒီတို့ဒီလိုပြုစံကားခိုင်ဝဲဥပဒေမို့ညာအခန်းရှိပုံမှန်နဲ့ဆက်နေတာဘာလို့လဲဆိုတော့ဒါမဲယုံတိတ်ထုံမှာအဲ့ဒါလူအနည်းဆုံး၁၀ယောက်ရှိမှရရမယ်ဆိုတော့အဲ့လိုပါတဲ့ကျွန်တော်တို့ကပြည်ကိုပေါ်တိုက်တွန်းလဲတော့မနေ့မဲယုံစဖုန်းနဲ့အချိန်မှာလည်းလကောက်ပေါ့ဆိုပြီးညနေမဲခန္ဓာညီချက်ချိန်မှာလကောက်နော်ပါဝင်စောင့်ကြည့်ထွက်ရထူတိုက်တွန်းတယ်ဗျာအဲ့ရင်းချက်ပါဗျာ
ကချင်ပြည်နယ်မြို့သားဒီမိုကရေစီကွန်ဂရက် KNCD ဌာနကိုယ်စားလှယ်ဥခွန်ထူပြောပြသွားတော့ပါပြီးခဲ့တဲ့ဧပြီလနေ့နေ့တုန်းကလည်း NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကမေလကျင်းပမယ့်လူမှုစန္ဒခန့်ယူပွဲဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းကိုပြောင်းလဲနိုင်တဲ့အခွင့်အရေးတရားဖြစ်ရှုမြင်ပြီးပြည်သူလူထုအနေနဲ့စန္ဒအစစ်အမှန်ကိုရဲရဲဝံ့ဝံ့ထုတ်ဖော်ဖို့ပန်ကြားချက်နဲ့လှုပ်ဆောင်ရမယ့်အချက်တွေအဖြစ်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့လည်းအခုတိုင်းရင်းသားပါတီတွေစုပေါင်းထုတ်ပြန်တဲ့ကြေညာချက်မှာပြန်လည်ဖော်ပြထားပါတယ်ခင်ဗျာ
။ကိုသိန်းထိုင်ဦးတင်ပြခဲ့တာပါရှင်။